အမေရိကန်ပြည်ထောင်စုမှာရေတိုအသုံးစရိတ်အတွက်လွတ်တော်ကတောက်ကြနေနောက်ပိုင်းမှာအတည်ပြုနိုင်ခဲ့တာကြောင့်အစိုးရလုပ်ငန်းတွေယာယီရပ်ဆိုင်းမဲ့အခြေအနေကလည်းရှောင်ရှားနိုင်ခဲ့ပါတယ်လွတ်တော်နေရာလုံးမှာတောက်ကြနေကအတည်ပြုနိုင်လိုက်တဲ့အသုံးစရိတ်ဥပဒေအရပြည်ထောင်စုအစိုးရလုပ်ငန်းတွေမတ်လအထိလက်ပတ်သွားနိုင်ပြီဖြစ်တယ်လို့အရေးပေါ်ကယ်ဆယ်ရေးအတွက်ဘီလီယံ130ဖို့နဲ့လေယာဆိုင်ပျိုးရေးကဏ္ဍလယ်သမားတွေကိုထောက်ပံ့ဖို့ဒေါ်လာဘီလီယံ10သန်းဒေါ်လာဘီလီယံ30ကိုလည်းသုံးဆွဲခွင့်ပြုပါတယ်ဒါပေမဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ဖယ်ရှားပေးဖို့တောင်းဆိုတဲ့အစိုးရအသုံးစရိတ်တွန်းမြင့်ရေးဘတ်ဂျက်ကန့်သတ်ချက်ကိုတော့ဖယ်ရှားပေးမထားပါဘူးဒီသတင်းပတ်အစောပိုင်းကဒီမိုကရက်နဲ့ရီပါဘလစ်ကန်နှစ်ပါတီပေါင်းသဘောတူခဲ့တဲ့အသုံးစရိတ်မူကြမ်းကိုရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကလက်မခံတာကြောင့်ပထမတစ်ချိန်မဲခွဲစဉ်ပယ်ချခံရသလိုရီပါဘလစ်ကန်အမတ်တွေအချိန်ချင်းပြင်ဆင်တဲ့ဒုတိယမူကြမ်းကိုလည်းအတိမပြုနိုင်ခဲ့ပါဘူးဒါပေမဲ့ Christmas ပွဲတော်ကာလအစိုးရလုံငါတချို့ရဆိုင်ပြီးဝန်ထမ်းတွေလာစားမရနိုင်မဲ့အရေးကနေကာကွယ်နိုင်ဖို့လွတ်တော်ဥက္ကဋ္ဌ Republican အမတ် Mike Johnson ကတတိယကြိမ်ဥဆောင်ပြီးပြင်ဆင်ပြီးတောက်ကြနေ့ကမဲခွဲရမှာအောက်လွတ်တော်ရောအထက်လွတ်တော်မှာပါအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်လွတ်တော်မှာအတည်ပြုနိုင်တာနဲ့ချက်ချင်းလက်မှတ်ထိုးမယ်လို့သမ္မတ Joe Biden ကတော့အစိုးရကတည်းကပြောထားခဲ့ပါတယ်